အင်းငယ်စေကပါရှင်ဥညင်ကြီးဆိုသူဟာစစ်တွေမျိုးကြောင့်တက်ရက်ကွက်မှာနေထိုင်သူဖြစ်ပါတယ်သူအမျက်စိနေတဲ့သုံးဘိတ်နဲ့စေကန်းကနေပြန်အလာသူနဲ့ရင်မောင်းဖြစ်သူတို့မင်းည9နိုင်ခွဲလောက်မှတနက်နဲ့ပြစ်ခံရတယ်လို့မိသားစုဝင်တွေနဲ့ဒေသခံတွေကပြောကြပါတယ်နေအိမ်ရှိကိုအရောက်မှာနောက်ကနေလိုက်လာတဲ့ဆိုင်ငယ်ပေါ်ကလူနှစ်ယောက်ကနေပြစ်တာလို့ဥညင်ကြီးရဲ့ညီဖြစ်သူကိုထွန်းထွန်းနိုင်က RFI ကိုပြောပါတယ်သူတို့နှစ်ယောက်ဟာသုံးချက်အပြစ်ခံရတာဖြစ်ပြီးဥညင်ကြီးကတော့ဒဏ်ရာပိုပြင်းထန်တယ်လို့ကိုထွန်းထွန်းနိုင်ကပြောပါတယ်
။အမတစ်ချက်ကတော့အဲဒီ tank body ကိုဖောက်ပြီးတော့အဲဒီတော်တော်မောင်းတဲ့ဒီပေါင်ပေါ်မှာကြာတာပေါ့။ဒီတစ်ချက်ကတော့ man ကိုဖောက်ပြီးတော့မှဟိုကျွန်တော်ကိုပေါ့ဥညင်ကြီးရဲ့နှာခေါင်းခြေနှာခေါင်းကနေဖောက်ပြီးတော့ဝင်တော့တာပေါ့။သူနောက်တစ်ချက်ဖြစ်တယ်လို့တော့ပြောတယ်မသိဘူးပေါ့။နှာခေါင်းခြေနှာခေါင်းကနေဖောက်ဝင်ပြီးတော့ကျေကလေလေးဘေးမှာရှိနေတယ်ခင်ဗျာအခုကတော့ရန်ကုန်နန်းနှောင်းလေးချောင်းဆင်းရုံကြီးကိုတော့ပါတယ်ခင်ဗျာသုံးဘေးသမားလေးမှာလေသူပေါင်ထဲမှာကြည်ရှိနေပါတယ်ခင်ဗျာသူကတော့ဒီမှာခွေးစိတ်လို့ရတဲ့အရှင်နေမှုဒီမှာခွေးစိတ်မှာပါခင်ဗျာသူကတော့ကျွန်တော်တရားတော်တော့အယိုးတွေပါတယ်မထီဘူးအသားတွေမှာမြုပ်ဝင်နေတာပေါ့
ဥညင်ကြီးဟာဈေးကန်အပြင်တခြားစီးပွားရေးလုပ်ငန်းတချို့ကိုလုပ်ကင်နေတဲ့သူဖြစ်ပြီးနိုင်ငံရေးကိစ္စတွေနဲ့ပါဝင်ပတ်သက်တာမရှိတဲ့လုပ်ငန်းရှင်တယောက်ဖြစ်တယ်လို့မြို့ကန်တချို့ကမှတ်ချက်ပြုပြောကြပါတယ်ဒီလောက်ရဟာစီးပွားရေးလုပ်ငန်းရှင်အချင်းချင်းမကျင်နဲ့လို့ဖြစ်နိုင်နေဆိုတဲ့သုံးသက်ချက်တချို့လည်းရှိပါတယ်ပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးရဲစခန်းမှာတိုင်ကြားထားတယ်လို့သိရပါတယ်သူတို့ကိုပြစ်ခတ်သွားတဲ့သူကိုဖမ်းဆီးရမိတာတော့မရှိသေးပါဘူးဒီဖြစ်ရပ်နဲ့ပတ်သက်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးကြည်လင်းဒုတိယရဲမှူးကြီးဦးမမောင်စိုးနဲ့စစ်တွေမြို့မှာရဲစခန်းတို့ကို RFA ကဒီကနေ့ဆက်သွယ်ပေးမဲ့ဖုန်းလက်ခံဖြေကြားတာမရှိပါဘူးရခိုင်ပြည်နယ်မှာဒီလိုလုပ်ကြံခံရတဲ့ဖြစ်စဉ်တွေတော်တော်များများရှိလာပါတယ်2018စက်တင်ဘာ25ကနေ2019စက်တင်ဘာ22ရက်အထိတနှစ်တာကာလအတွင်းမှာတမတော်ကပြုစုထားတဲ့ဆင်းတွေအရရခိုင်ပြည်နယ်မှာအသက်ခံရတဲ့သူ26ယောက်ရှိတယ်လို့ဆိုပါတယ်ဒီထဲမှာစာရဖားကတက်ကြွဝင်းထိုင်နဲ့ရက်တက်ကြက်ကြီးမောင်းလှအပါဝင်ရက်တက်ဖွဲ့ဝင်တွေစစ်မှုထမ်းဟောင်းတွေနဲ့အရက်သားတွေပါဝင်တယ်လို့စက်တင်ဘာ28ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောကြားခဲ့ပါတယ်တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဘုံမှုကျုပ်စော်မင်းထွန်းပြောတာကတော
့ဆန်ကဲနဲ့ဘေးချင်းကတိုက်ပြီးဆန်ကဲချင်းကတော့ညာမျိုးသားလည်းဦးကပြစ်သွားတယ်လို့သိရတယ်။အဲဒီမှာတော့ဒီလိုပြည်ဘူးကြီးပြီးရင်ကျွန်တော်ပြည်ကုန်တယ်ပြည်ကုန်နေမှာလည်းသူကကျွန်တော်ပြည်ရင်းပြည်ကုန်တော့မဟုတ်ဘူးအဲ့လောက်ပဲကျွန်တော်လည်းသိရတယ
်။ရခိုင်ပြည်နယ်မှာနေမြေတည်ငြိမ်မှုမရှိလို့အုတ်ချုပ်ရေးတရားဥပဒေစိုးမိုးရေးအားနည်းနေခြင်းဖြစ်ပြီးအခုလိုဖြစ်ရတွေကြောင့်ဒေသခံတော်တော်များများစိုးရင်ကြောက်လန့်နေကြပါတယ်။ပြီးခဲ့တဲ့လကုံပိုင်းကလည်းကြောက်တော်မြို့နယ်မှာတာဝန်ထမ်းဆောင်နေတဲ့ရဲတပ်ကြက်ကြီးတယောက်နဲ့ဘူးသီးတောင်မြို့နယ်ကစစ်မှုထမ်းတယောက်လုပ်ကြံတပ်ဖြတ်ခံရပါတယ်။ဩဂတ်လအတွင်းမှာကြောက်တော်မြို့နယ်ရဲတပ်ဖွဲ့မှဓာထိုးခံရလို့သေဆုံးခဲ့တယ်လို့အမ်းမြို့နယ်မှာစစ်မှုထမ်းဟောင်းတယောက်လည်းပြစ်ခတ်လုပ်ကြံခံရလို့သေဆုံးခဲ့ပါတယ်။ဒီလိုအမှုတွေဟာလာတိုင်းနှီးပါဆိုးလို့ရှိလာနေတာပါ။ဒီအမှုတွေနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ဘက်ကတရားခဏ်တွေကိုဖမ်းမိနိုင်တာမရှိသေးတဲ့အတွက်ဝေဖန်ခံနေရပါတယ်။စစ်တွေမြို့ကန်ဥစောစောထုံးကအခုလိုပြောပါတယ
်တရားမလို့ကိုစွမွေးကိုတာဝန်ယူကြရတယ်ဒီတက်ဖို့နေဆိုလို့ရှိရင်လည်းပဲအထူးသဖြင့်ကပြည်သူလူကွယ်ဖို့ဆိုတာတဲ့သူတို့ကသူတို့ရဲ့ဒီအစွားဖွေးဝင်တွေနဲ့တခြားသူကလုံးထုံးလို့ကိုပဲကောက်ွေးဆောက်ချောင်းတွေတဖို့ဖြစ်နေပေါ့နော်ဒီပြည်သူကကောက်ွေးပေးတဲ့အခက်ငယ်တွေကသိပြီးတော့မှအားရလာတာကိုကျွန်တော်တွေ့ရတယ်ပေါ့ဆိုတော့ဒေသခံတွေလူထုတွေကြမှာတော့တော်တော်များစိုးရိမ်မှုတွေရှိနေကြပါတယ်ဒီပြည်သူလူထုကိုဆောင်ချောင်းရမယ်အခက်ငယ်တွေကတဖြည်းဖြည်းရောကျလာနေတာပေါ့လေနော်နိုင်ငံတော်ကြီးကြီးပိုင်းတွေလုံချုံရေးအပြင်ပေါ့နော်ဒီတရားဝေစွမွေးနဲ့ပြည်သူလူထုကဆောက်ချောင်းပိုင်းတွေကိုလည်းပဲဒီအဆိုင်လို့ဖို့နေတာတော့ကျွန်တော်တွေ့တာပေါ့လေနော
်ရခိုင်ပြည်နယ်မှာတိုက်ပွဲဒေသတွေတင်မကပဲအခုလိုမျိုးတွေမှာပါလှုပ်ကြံပစ်ခတ်တဲ့ပြည်စင်တွေတနက်အလွဲတကူကန်ဆောင်နေကြတာတွေကြောင့်ဒေသခံတွေအတွက်လုံခြုံရေးစိုးရိမ်နေရတယ်လို့ပြောကြပါတယ်ရှင်ကျွန်မဇာနီထုံးပါ